Ivory Coast မှာ2020ခုနှစ်ကကျင်းပခဲ့တဲ့အငင်းပွားပွဲရုပ်ောက်ပွဲအပြီးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးဆီယာဇမှုကျူးလွန်မှုနဲ့ဖမ်းဆီးခံထားရတဲ့တမရဟောင်းလော်ရင်ဘတ်ဘိုးနဲ့ ICC နိုင်ငံကရာဇုခုံယုံကအင်္ဂါနေ့မှာတရားစီလွတ်ပေးလိုက်ပြီးဖြစ်ပါတယ်။တမရဘတ်ဘိုးဟာအဲ့ဒီရုပ်ောက်ပွဲမှာရှုံးနေပြီးယာရုကဆင်းပေးလိုက်ရတာပါ။အသက်83နှစ်အရွယ်တမရဘဘိုးရဲ့အနီးကလက်ထောက်တူလည်းဖြစ်အစိုးရလက်ထက်တွင်လူငယ်ရေးရာဝန်ကြီးဖြစ်တာဝန်ယူခဲ့သူလည်းဖြစ်တဲ့ Charles Playgood တို့နှစ်ဦးကိုတရားစီလွတ်လိုက်ကြောင်းအလဲကျတရားသူကြီးကုနိုတာဖူဆဲကကြေညာလိုက်ပြီးတဲ့အချိန်မှာတမရကဘိုးကိုထောက်ခံသူတွေကကြေလောင်စွာအော်ဟစ်အော်ပါပေးခဲ့ကြပါတယ်။တရားခံအနေနဲ့ပြစ်မှုထင်ရှားကြောင်းတရားလိုဘက်ကခံလုံတဲ့တက်တဲ့အထောက်ထားမပြနိုင်ခဲ့ဘူးလို့တရားသူကြီးအဖွဲ့ဝင်အများစုကဆုံးဖြတ်ခဲ့တယ်လို့အလဲကျတရားသူကြီးတာဖူဆေးကပြောပါတယ်2010ရွေးကောက်ပွဲမှာပြိုင်ဘက်လက်ရှိသမရအလန်ဆာနေအော်တိုရာရွေးကောက်ပွဲမှာအနိုင်ရတယ်ဆိုတာကိုအဲ့ဒီအချိန်ကသမရဖြစ်နေတဲ့လော်ရန်ဂဘိုးကလက်ခံဖို့ညှဉ်းဆန်းခဲ့ပြီးတဲ့နောက်2010ခုနှစ်နောက်ပိုင်းနဲ့2011ခုနှစ်အစောပိုင်းအကြာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရတာပါ